အမေရိကန်အစိုးရအသုံးစရိတ်အတွက်ချေးယူနိုင်မယ့်ငွေပမာဏကိုတိုးမြှင့်ဖို့အတွက်ဥပဒေပြူရေးကိစ္စနဲ့ပတ်သက်ပြီးတော့သမ္မတဂျိုးဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက္ကာသီတို့ကြားမှာမူအားဖြင့်သဘောတူညီမှုရသွားခဲ့ပြီဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့မနေ့ကမိနစ်90ကြာတယ်လီဖုန်းနဲ့ဆွေးနွေးပြီးတော့သဘောတူညီမှုရပြီးတဲ့နောက်အောက်လွှတ်တော်ဥက္ကဋ္ဌမက္ကာသီကအခုလိုပြောပါတယ်
။ After weeks of negotiations we have come to an agreement in principle.
တရင်ပပောင်းများစွာအပေးယူလို့ဆွေးနွေးညီနိုင်ပြီးတဲ့နောက်ကျွန်တော်တို့မူအားဖြင့်သဘောတူညီမှုရသွားပြီလို့အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက္ကာသီကပြောလိုက်တာဖြစ်ပါတယ်။အခုလိုမူအားဖြင့်သဘောတူညီမှုရသွားတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီဥပဒေကြမ်းထဲမှာပါမယ့်အသေးစိတ်အချက်အလက်တွေကိုအပြီးသတ်ရေးဆွဲနိုင်ဖို့အတွက်နှစ်ဖက်ညီနိုင်တဲ့သူတွေအပြင်းထန်ကြိုးပမ်းနေကြပါတယ်။အစိုးရအသုံးစရိတ်တွေပြက်လက်ပြီးတော့ပြန်ဆက်ရမယ့်ချင်းငွေတွေပြန်မဆက်နိုင်တာမျိုးကိုရှောင်ဖို့အတွက်သတ်မှတ်ထားတဲ့ဂျွန်လ5ရက်နေ့မတိုင်ခင်မှာအထက်လွှတ်တော်ကစဉ်းစားဆုံးဖြတ်နိုင်အောင်အချိန်ပေးတဲ့အနေနဲ့အောက်လွှတ်တော်အနေနဲ့လာမယ့်ဗုဒ္ဓနေ့မှာမဲခွဲဆုံးဖြတ်သွားမှာဖြစ်တယ်လို့လည်းအောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက္ကာသီကပြောပါတယ်။ဒီသဘောတူညီချက်ရရှိလာမယ့်နှစ်နှစ်အတွင်းမှာအမေရိကန်အစိုးရရဲ့ချေးငွေယူနိုင်တဲ့ပမာဏတိုးမြင့်သွားမယ့်တစ်ချိန်တည်းမှာပဲအစိုးရအသုံးစရိတ်ကိုထိန်းချုပ်သွားမှာဖြစ်ပြီးတော့အဲ့ဒီတည်းမှာဝင်ငွေနေတဲ့သူတွေအတွက်အစိုးရကထောက်ပံ့ချေပေးတဲ့အစီအစဉ်မှာအလုပ်လုပ်ရမယ့်သတ်မှတ်ချက်ပါထည့်ဖို့ Republican တွေဘက်ကတောင်းဆိုထားပါတယ်ခင်ဗျာ။